2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုအတွက်ပြည်လုံးကျဆန္ဒခံယူပွဲကျင်းပတဲ့အခါယာယီတပ်သေးကလက်မှတ်ကင်ဆောင်ထားသူတွေမဲပေးခွင့်ရှိတယ်လို့ပါရှိတဲ့ပြည်လုံးကျဆန္ဒခံယူပွဲဥပဒေကိုနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးအတည်ပြုပြီးဖြစ်ပါတယ်။လက်ရှိမှာတော့ယာယီတပ်သေးကလက်မှတ်ကင်ဆောင်ထားသူတွေကိုလာမဲ့မတ်လ31ရက်နေ့တပ်တန်းကုံဆုံးမယ်လို့ကြေညာလိုက်တဲ့အတွက်သူတို့ဟာပြည်လုံးကျဆန္ဒခံယူပွဲမှာမဲပေးခွင့်မရှိတော့တဲ့အနေအထားဖြစ်လာပါတယ်။မိုးပွင့်အထူးစီမံချက်အဖြစ်တနိုင်ငံလုံးမှာနိုင်ငံသားစစ်စေးရေးကပ်ပြားထုတ်ပေးရေးလုပ်ငန်းစဉ်ကိုဆောင်ရွက်မှာဖြစ်တာကြောင့်ယာယီထုတ်ပေးထားတဲ့တပ်သေးကံလက်မှတ်တွေကိုကုံဆုံးရက်သတ်မှတ်ပြီးတင်စီတာဖြစ်တယ်လို့သမ္မတရဲ့ကြေညာချက်မှာပါရှိပါတယ်။သမ္မတရဲ့ကြေညာချက်အရဆိုရင်ယာယီတပ်သေးကံလက်မှတ်ဆိုတာမရှိတော့ဘဲကြည်လုံးကျဆန္ဒခံယူပွဲဥပဒေမှာပါတဲ့အချက်ဟာအဓိပ္ပာယ်မရှိတော့ပါဘူး။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအတွက်ပြည်လုံးကျဆန္ဒခံယူပွဲကိုမေလအတွင်းကျင်းပပြည့်ရင်လက်ရှိယာယီတပ်သေးကံလက်မှတ်ကင်ဆောင်ထားသူတွေအနေနဲ့မဲပေးခွင့်ဆုံးရှုံးမဲ့အနေအထားတွေရှိတယ်လို့ယာယီတပ်သေးကံလက်မှတ်ကင်ဆောင်ထားသူတအူဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်ကပြောပါတယ်
ဒီလောက်ကနလအတွင်းမှာဒီလောက်များပြားတဲ့လူတွေကိုစစ်စစ်ပြီးမှနိုင်ငံသားစစ်စစ်ရေးကပ်ပြားပေးမယ်ဆိုလို့ရှိရင်ဒါပေးဖို့အချိန်ကမဖြစ်နိုင်တဲ့အနေအထားမှာရှိတာပေါ့နော်ပုံမှန်အနေအထားမှာတော့မှဒါတော်တော်ကြာဒီလောက်များပြားတဲ့လူတန်းနဲ့ရှိပြီးတဲ့လူတွေကိုဒီဒီလောက်ကနလအတွင်းမှာအချိန်မီထုတ်ပေးနိုင်မယ်ဆိုတာတော့အငယ်တော့သိမထင်ဘူးအဲ့လိုသာအချိန်မီမထုတ်ပေးနိုင်လို့မေးချက်ပဲမရရင်ပြည်လုံးကျဆန္ဒခံယူပဲလုပ်တဲ့အခါမှာနိုင်ငံသားအခွင့်အရေးတရဆုံးရှုံးသွားနိုင်မယ်အနေအထားလေးတွေရှိတော့အငယ်တွေ့ရပါတယ်
နိုင်ငံသားစီစီရေးကပ်ပြားပျောက်ရှသူတွေပျက်စီးသူတွေအသက်မပြည့်သူတွေလုပ်ငန်းဆောင်ရွက်တဲ့အခါခရီးသွားလာတဲ့အခါအဆင်ပြေအောင်ယာယီသဘောအဖြစ်အစိုးရကယာယီတပ်သေးကံလက်မှတ်ထုတ်ပေးထားတာဖြစ်ပေမဲ့အကြောင်းမျိုးမျိုးကြောင့်နှစ်ပေါင်း60နီးပါးယာယီတပ်သေးကံလက်မှတ်သာကင်ဆောင်ထားသူတွေလည်းရှိနေတယ်လို့သိရပါတယ်ယာယီတပ်သေးကံလက်မှတ်အရေးနဲ့ပတ်သက်ပြီးသမ္မတရဲ့ဆောင်ရွက်ချက်အပေါ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကသူ့အမြင်ကိုအခုလိုပြောပါတယ
်ယာယီတပ်သေးကံလက်မှတ်ဖြစ်တဲ့အတွက်အစိုးရရဲ့သမတ်ချက်ပေါ်မှာပဲမူတည်ပါရဲ့ညာအခုချိန်မှာလိုအပ်လို့လုပ်တယ်လို့ယူဆပါရဲ့အစိုးရမှာလည်းအတိုက်အခိုက်ခံရတာရှိရလေဒီလူတွေရဲ့မင်းအားကိုယူပြီးတော့အစိုးရတက်လာတာပါဆိုတာတချို့အစိုးရောက်တွေကဆွဆွတာရှိတယ်အစိုးရဟာ flexible လုပ်ရတဲ့သဘောရှိတယ်ဟိုအချို့မှာဟိုလိုကွင့်မယ်ဒီအချို့ကြိုက်ဒီလိုကွင့်မယ်ဒီလိုမျိုးကွင့်ပြီးတော့ငဖယ်လို့တိုးပြီးတော့ဒီမှန်ချက်ရအောင်တော့ရတဲ့အနေအထားဖြစ်ပါတယ်ဒီရခိုင်နေနစ်နာစေသူလက်စစ်တပ်တော့ဒီအစိုးရအမှရှိတယ်လို့ကျွန်တော်မယုံကြည်ဘူးကြာ
ယာယီတပ်သေးကံလက်မှတ်ကင်ဆောင်ထားသူတွေဟာနိုင်ငံသားစစ်စေးလက်မှတ်ရရှိဖို့အတွက်1952ခုနှစ်ပြည်အောင်စုမြန်မာနိုင်ငံအတွင်းနေထိုင်သူများမှတ်ပုံတင်ရေးနည်းဥပဒေနဲ့အညီစစ်ဆေးခံရမှာဖြစ်ပါတယ်သမရအနေနဲ့အခုလိုကြေညာချက်ထုတ်ပြန်တာဟာဥပဒေနဲ့ညီညွတ်ပင်မဲ့ယာယီတပ်သေးကံလက်မှတ်ကင်ဆောင်ထားသူတွေမှာနိုင်ငံသားဖြစ်ခွင့်မရနိုင်သူတွေပါဝင်ရင်သူတို့ကိုဘယ်လိုလှုပ်ဆောင်ပေးမယ်ဆိုတာအသေးအချာစီမံဖို့လိုတယ်လို့တရားလွှတ်တော်ရှေ့နေဦးကိုနီကပြောပါတယ်
ဟုတ်ကဲ့ကိုအပ်ပါလို့ပြောရည်အဲ့ဒီအပ်တဲ့လူကိုဘာပြန်ထုတ်ပေးမှလဲအဲ့ဒီချက်ကအရေးကြီးပါတယ်တကယ်လို့အဲ့ဒီ white card ကင်ထားတဲ့ထဲမှာနိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေဆိုရင်သူတို့ကိုဆိုင်ရာတပ်ပြထုတ်ပေးလိုက်မယ်ဆိုရင်ဒါပြဿနာမရှိပါဘူးအဲ့တော့ဘာတပ်ပြမှမထုတ်ပေးမင်းနဲ့ white card ကိုပဲသိမ်းယူမယ်ဆိုရင်တော့နိုင်ငံသားတွေမဲပေးခွင့်ဆုံးရှုံးသွားမှာဖြစ်တယ်လို့အခြားအခြားသောအခွင့်အရေးတွေပါအားလုံးဆုံးရှုံးသွားလိမ့်မယ်ဥပမာပြည်ချမ်းတင်ကြားပိုင်ခွင့်ခရီးသွားလာပိုင်ခွင့်အလုပ်လျှောက်ထားပိုင်ခွင့်စသဖြင့်သူ့ရဲ့အခွင့်အရေးတွေအများကြီးဆုံးရှုံးသွားနိုင်မှုရှိတယ်ဒါသမ္မတကြီးအနေနဲ့အသေးစိတ်ဘာလုပ်မလဲဆိုတော့နည်းနည်းလေးစောင့်ကြည့်ရအောင်မယ်လိုအပ်တဲ့နောက်ဆက်တွဲညွှန်ကြားချက်တွေအမိန့်တွေထွက်လာအောင်မယ်လို့ကျွန်တော်တို့ထင်နေခဲ့ဗျ။
ပြောင်စုမြန်မာနိုင်ငံအတွင်းနေထိုင်သူများမှတ်ပုံတင်ရေးဥပဒေနီးဥပဒေတွေအရယာယီတပ်သေးကံလက်မှတ်ကင်ဆောင်ထားသူတွေလက်မှတ်အနှံ့ပြီးပြန်လည်စီစစ်တဲ့အခါနိုင်ငံသားဖြစ်ခွင့်မရှိသူတွေတွေ့ရှိရင်အဲ့ဒီသူတွေအတွက်ဘယ်လိုဆောင်ရွက်မယ်ဆိုတာကိုအစိုးရကလေးလာသုံးသပ်အကြံပြုရေးကော်မရှင်ဖွဲ့စည်းပြီးဆုံးဖြတ်သွားဖို့ရှိပါတယ်။နိုင်ငံတော်သမ္မတကအခုလိုကြေညာချက်ထုတ်ပြန်တာဟာယာယီတပ်သေးကံလက်မှတ်အရေးကိုပြက်ပြက်သားသားဆုံးဖြတ်လိုက်တာဖြစ်တယ်လို့တမရယုံညွန့်ကြားရေးမှူးဦးစော်ထေးကပြောပါတယ်
သူတို့ကနိုင်ငံသားမတည်ကြတဲ့လူကတော့နိုင်ငံသားခွင့်ရင်ကြမှာမဟုတ်ဘူးအဲ့တော့ကိုယ့်ကိုယ်ကိုနိုင်ငံသားတည်ကြတယ်ဆိုရင်တကယ်စစ်မှန်တယ်ဆိုရင်တော့ဟိုကအစစ်စစ်ခံနိုင်ရမယ်အစစ်စစ်မခံနိုင်ဘဲနဲ့အုံနဲ့ကျင်းနဲ့ပြောပြီးတော့ငါတို့ဒါပေးဘာလူမျိုးညာလူမျိုးအော်လို့ကတော့ဘယ်နိုင်ငံမှလည်းလက်ခံမှာမဟုတ်ဘူးအဲ့တော့သူတမန်တော်ကြီးကတော့ခုကပြက်ပြက်သားသားလုပ်လိုက်တယ်မစစ်မနေရလဲစစ်ဖြစ်သွားမယ်အကယ်၍မစစ်ကြဘူးကိုယ်လည်းမစစ်မခံနိုင်ဘူးကိုယ့်ကိုယ်လည်းမယုံဘူးကိုကမင်္ဂလာဒီကကူးလာတယ်လို့ကိုယ့်ကိုယ်ကိုသိနေတယ်ဆိုတဲ့လူကတော့စစ်ခံမှာမဟုတ်ဘူးအစစ်မခံတဲ့အခါကျရင်မလ30နှစ်ကျော်ရင်ကမ်း
တနိုင်ငံလုံးမှာယာယီတပ်သေးကံလက်မှတ်ကင်ဆောင်ထားသူအရေးအတွက်15သိန်းဝန်းကျင်ရှိတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကခန့်မှန်းတွက်ဆပေမဲ့အရေးအတွက်အတိအကျထုတ်ပြန်ချက်မရှိပါဘူးခန့်မှန်း15သိန်းဝန်းကျင်မှာ17သိန်းဝန်းကျင်ဟာရခိုင်ပြည်နယ်မှာနေထိုင်ကြသူတွေဖြစ်ပြီးကြံ4သိန်းလောက်ကတော့ဝါ6ကန့် ဆရတဲ့ကိုပိုင်အုတ်ချုပ်ခွင့်ရဒေတာတွေအပါအဝင်တိုင်းနယ်ပြည်နယ်အသီးသီးမှာနေထိုင်ကြသူတွေလို့ပြဿနာမှုတွေရှိနေပါတယ်ရှင်။